Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်ကျလာပြီညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25ရောကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမှာမကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွင်တစ်ဆုံးသူ3ဦးအလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်တစ်ဆုံးတာဖြစ်တဲ့အကြောင်းတွေ့ရှိခဲ့ရတယ်လို့တူရီနိုင်ငံကပြောဆိုလိုက်ပါတယ်။ဒီကနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့ခီးစဉ်တွင်ခြေတင်ဖြစ်စရာတွေကြုံနေရတဲ့ပြည်စုံရေးကတာစီမံကိန်းကိစ္စဆွေးနွေးဖြစ်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထက်တဲ့အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူချင်ညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီမှာတော်တာရှင်နေနားဆင်ကြမှာကကချင်ပြည်နယ်မြေစုံဆယ်စီမံကိန်းကိုတရုတ်ဘက်ကဖြတ်သိမ်းမယ်ဆိုရင်အပြန်လည်အနေနဲ့ရင်းနဲ့စိတ်ကနဲ့စီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ခြင်းရှိရဆိုတဲ့အကြောင်းကို
ဒီကိစ္စကတော့ဒီလိုလုပ်တင်လဲဆိုတိုက်တွန်းနေတာကြာပြီလေဆိုတော့ဒီဘက်ကလုံးဝမစားပြုပြီးဘက်ကပဲသူကတစ်ဖက်သားပေါ့လေ
ဒီမြန်မာဆက်ဆံရေးဘော်လီလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကခုလိုသုံးသပ်သားကိုမကြခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်ဒါပြင်ထိုင်းနိုင်ငံကမြန်မာလူ့သမားတွေတရင်စီးပွားနိုင်ငံကဓာတ်တိုက်ခိုက်မှုအပေါ်အမေရိကန်ရဲ့တုံ့ပြန်မှုစရဲတဲ့တရင်တွေကိုလည်းခုညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရတဲ့တရင်တွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်
စီးရီးယားနိုင်ငံမှာမကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွင်တစ်ဆုံးသူ3ဦးရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်တစ်ဆုံးခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ရတယ်လို့တူကီနိုင်ငံကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းအီဒလစ်ပြည်နယ်ကသဘုံတွေထိ ंछ ုပ်ထားတဲ့ခန်းရှိခုံးမြို့မှာအင်္ဂါနေ့ကတိုက်ခိုက်မှုတွင်လူပေါင်း30လောက်နဲ့တူစစ်ကူသားမှုခံယူဖို့အင်းနီချင်းတူကီနိုင်ငံကိုပို့ဆောင်ခဲ့တဲ့အထက်ကတစ်ဆုံးသူ3ဦးကိုစစ်ဆေးခဲ့တာပါ။ရင်ခွဲစစ်ဆေးမှုတွေကိုတော့ဗိုလ်ထုနေကအက်ဒနာမြို့မှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO တာဝန်ရှိသူတွေကစောင့်ခဲ့တာဖြစ်တဲ့အကြောင်းတူကီတရားရေးဝန်ကြီးပီကာဆိုတော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်။ခန်းရှိုံမြို့ကတိုက်ခိုက်မှုတွင်လူပေါင်း100လောက်သေဆုံးပြီးကလင်းငယ်အများပြားပါဝင်350လောက်ကလည်းနာပြမချင်းဖြစ်ခဲ့ကြတဲ့အတွက်စီးရီးယားသမ္မတဘာရှာအာဆတ်ဆိုရနဲ့မာမေရုရှားပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တယ်လဲဖတ်ပေါ်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့လူသားတွေပေါ်မှာစော်ကားတဲ့လုပ်ရည်အဖြစ်တီးမခံနိုင်တဲ့အကြောင်းမနေ့ကဂျော်ဒန်ပြည်အဗ်ဒူလာနဲ့အေဗီရိုမှာပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းစီးရီးယားရေးပြီးဖို့စဉ်းစားမှလားဆိုတဲ့မေးခွန်းကိုတော့တိတိကျကျဖြေချမသွားပါဘူး။ဂျော်ဒန်ပြည်ကတော့စီးရီးယားရေးမှာနိုင်ငံတကာကတန်တမာရေးအရာဖြစ်ရှင်းမှုကြိုးပမ်းမှုတွေအောင်မြင်မှုမရှိတာကိုသက်သေပြနေတဲ့လုပ်ရည်အဖြစ်ပြောဆိုသွားခဲ့ပါတယ်
။စီးရီးယားနိုင်ငံမှာပဲလူပေါင်း33ဦးကို IS Islam အကြမ်းဖက်အဖွဲ့ကဒီဘက်ထက်ရဲရဲဆက်ဆက်တေးချံပေးလိုက်တယ်လို့လူခွင့်ရေးအဖွဲ့တခုကထုတ်ပြောလိုက်ပါတယ်။ဒီတိုင်ချေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီ IS Islam အစွန်းရောက်အဖွဲ့အနေနဲ့ဒီနှစ်ထဲပထမဆုံးဖြစ်တဲ့ဒီအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုစီးရီးယားနိုင်ငံအရှေ့ဘက်ဒီယာအဇမ်မြို့မှာမနေ့ကကျူးလွန်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီစီးရီးယားလူခွင့်ရေးအဖွဲ့ကဆက်ပြီးအခုလိုတည်တံပေးခဲ့တာကိုသူ့အဖွဲ့သားတွေကိုယ်တိုင်မျက်မြင်တွေ့ခဲ့ရတယ်။အချို့တွင်နဲ့ပါထိုးတက်ခဲ့တယ်။ဒါပေမဲ့အသက်ခံရသူတွေကအစိုးရဘက်ကလားတပုံတွေဘက်ကလားIS အဖွဲ့ကဖန်တာပြီးတည်တံပေးထားတဲ့အရသားတွေလားဆိုတော့မသိကြသေးဘူးလို့ထုတ်ပြောလိုက်ပါတယ်။ဒီလူခွင့်စောင့်ကြည့်အဖွဲ့ကဆက်ပြီးမနစ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းလူ19ဦးပါတဲ့အဖွဲ့နှစ်ခုကိုဒီ IS အကြမ်းဖက်အုပ်စုကတည်တံနှစ်ချိန်ပေးပြီးကြတဲ့ကဆိုရင်အခုတည်တံပေးမှုဟာအကြီးမားဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်သမ္မတအင်ပီရိုရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုအမျိုးသားလူညွန်ရေးကောင်စီကဖယ်ရှားလိုက်ပြီးအမျိုးသားထောက်လှမ်းညွှန်ကြားရေးမှူးနဲ့ပူးတွဲစီစဉ်ချက်များအုပ်ထားတို့ကိုလည်းအမျိုးသားလူညွန်ရေးကောင်စီရဲ့ကော်မတီမှာပြန်လည်တာဝန်ပေးရလိုက်ပါတယ်။အပြောင်းလဲတွေကတော့အမေရိကန်သမ္မတကအမျိုးသားလူညွန်ရေးဆိုင်ရာပြန်လည်ဖြစ်မနေ့ကပဲတည်ဝင်ထုတ်ပြန်လိုက်တာပါ။နိုင်ငံရေးအကြံပေးအရာရှိချုပ်ဘန်နန်ကတော့အပြောင်းလဲကိုကန့်ကွက်ခဲ့ပြီးထွက်ပေါ်အောင်ချင်းချောက်ခဲ့တဲ့အကြောင်းအမျိုးပေါ်လိုသူအင်ပီရိုအရာရှိသူကိုကူကပ်ပြီးနယူးယောက်တိုင်းသတင်းစာကဖော်ပြခဲ့ပါတယ်။လေယာဉ်စုံသဘောထားအမြင်နဲ့သတင်းတွေကိုဖော်ပြနေတဲ့ website တစ်ခုရဲ့အမှုဆောင်အရာရှိချုပ်ဟောင်းဘန်နန်ကအမျိုးသားလူညွန်ရေးကောင်စီရဲ့ကော်မတီမှာတက်ရောက်ခွင့်ပြုဖို့သမ္မတဒေါ်နယ်ထရမ့်ကဇန်နဝါရီလထဲမှာပဲသမ္မတရဲ့လွတ်ပိုင်ခွင့်နဲ့တာဝန်ပေးထားတာပါ။ယူကော့ပွဲမတိုင်ခင်လတွေမှာသမ္မတထရမ့်ရဲ့မဲဆော်ဝဲတွေကိုဥဆောင်ခဲ့သူဘန်နန်ကိုတာဝန်ပေးရလိုက်တဲ့အတွက်ပြည်ရင်းကိစ္စတွေကိုအမျိုးသားလူညွန်ရေးအတွက်ဆွေးနွေးရမှာထက်သွင်းလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အမေရိကန်ဆိုရရဲ့အုပ်ချုပ်ရေးပုံစံကိုပြောင်းလဲဖို့နဲ့အမျိုးသားအကျိုးစီးပွားကိုဦးစားပေးတဲ့စီးပွားရေးပုံစံဖြစ်အောင်လုပ်ဖို့တိုက်တွန်းနေတဲ့ဘန်နန်ဟာသမ္မတထရမ့်ဆိုရလည်းမှာသဘောထားကွဲပြားမှုတွေဖန်တီးနေသူတူဖြစ်နေတဲ့အများကမြင်နေကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီနေ့ဆွေးနွေးပွဲဟာကျင်းပမဲ့ဖလော်ရီဒါပြည်နယ်ရာသီဥတုလိုနှွေးထွေးမှုမရှိဘဲပြဿနာတွေကြုံလာနိုင်တယ်လို့သုံးသပ်မှုတွေထွက်နေပါတယ်။သမ္မတထရမ့်ကိုယ်တိုင်ကဒီကမ္ဘာစီးပွားရေးအင်အားအကောင်းဆုံးနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်ဘာလို့လဲဆိုတော့ အမေရိကန်အနေနဲ့ကွန်ဒိုရီလူငွေပြမှုနဲ့အလုတ်ကင်ဆုံးရှုံးမှုများများဆဆဆက်ခွင့်ပြုနိုင်မှာမဟုတ်လို့ဖြစ်တယ်လို့ Twitter ကနေထုတ်ပြောထားပါတယ်။အိမ်ပြီးတော့ပြောခွင့်ရဆန်စပန်ဆာကလည်းနှစ်ရက်ကြာကျင်းပမဲ့ဒီဆင်းရဲဘက်မှာအမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ပြဿနာတွေကိုဂရင်တွေ့ရဖို့ရှိနေတယ်။စီးပွားကွန်ဒိုရီပြဿနာအပြင်တောင်တရုတ်ပင်လယ်အငြင်းပွားမှုကနေမြောက်ကိုရီးယားနျူကလ িয়ার ပြဿနာအထိဆွေးနွေးဖို့ရှိထားတယ်လို့ဆိုပါတယ်။အမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကသုံးသပ်သူစကော့ကနေဒီကဒီဆွေးနွေးပွဲကနေမထင်မှတ်ထားတဲ့အမှားအယွင်းတချို့ဖြစ်လာဖို့များတယ်။ဘာလို့လဲဆိုတော့ဒီ Twitter ကနေပို့လိုက်တာတစ်ခုကြောင့်ဒီဆွေးနွေးပွဲလမ်းကြောင်းတစ်ခုလုံးတစုံတရာလွဲသွားနိုင်တယ်လို့နောက်တစ်ခါညှိနှိုင်းတာတွေထက်မချေမနှက်ပြောတာတွေပိုများသွားနိုင်တယ်လို့သုံးသပ်ထားပါတယ်။အမေရိကန်ခြေဆိုင် Stimson မူဝါဒလေ့လာရေးစင်တာကတရုတ်ရေးသုံးသပ်သူယွန်ဆန်ကတော့အမေရိကန်သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်ခင်တော့ကတရုတ်ပေါ်တင်သွင်းခွင့်တင်သွင်းကုန်45ကျပ်ရင်းကောက်မယ်ငွေချေးကစားသူဖြစ်နာမည်တက်မယ်လို့ပြင်းပြထန်ထန်ပြောခဲ့ပေမဲ့တကယ်ဖြစ်မလာသေးဘူးအခုဒီဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကန့်လန့်တော့ဖို့အလားအလာရှိနေတယ်လို့သုံးသပ်လိုက်ပါတယ်ခင
်ဗျ UAE ဘေးကန်တန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့ငင်ကို6ချာနိုင်ငံတော်ခီးစဉ်ဖြစ်သမရဦးကျော်တင်ဟာတိကံမှာခင်ဗျာသမရဦးတင်ကျော်ဟာဒီကနေ့ပြည်မြန်မာနိုင်ငံကထွက်ခွာသွားပြီးခီးစဉ်တွင်ချစ်ရင်ဖြစ်စရာတွေကြုံရတဲ့မြစ်ဆုံရေခါတာစီမံကိန်းကိစ္စဆွေးနွေးလိမ့်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီကနေ့မနေ့ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမရဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်မတော်ကောက်ဝဲဦးစည်းချုပ်ဘူချုံမှုကြီးမင်းအောင်လိုင်တို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါတရုတ်နိုင်ငံခီးစဉ်မှာတော့သမရဦးတင်ကျော်နဲ့ဇနီးပြင်ဝန်ကြီးဦးကျော်တင်ဆွေဒေါက်တာသမြင့်ဦးဝင်းခိုင်ဒုတိယဝန်ကြီးဦးကျော်တင်ကျောက်ဖြူထူစီဝိုင်းစုံစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားကြောင်းလည်းသမရယုံကသတင်းထုတ်ပြန်ထားပါတယ်။ဒီသမရရှီချင်းပြင်းရဲ့ဖိတ်ကြားချက်နဲ့တောက်ောက်တဲ့ခီးစဉ်ဟာနိုင်ငံချစ်ချည်ရင်နဲ့ယင်းနှိမ့်ညွန့်နယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားပေမဲ့ဒေါ်လာ3.6ဘီလီယံတန်ဖိုးရှိတဲ့ချင်းပြင်းရဲ့မြစ်ဆုံဒေသမှာတရုတ်နိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကလေးကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။မီဂါဝိုင်း6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်အနေနဲ့တခြားစီးပွားရေးခွင့်လမ်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လည်းရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကိုးကားရေးသားခဲ့တာပါစီမံကိန်းရောက်တဘောပအဝင်ချင်းနဲ့ဒေသခံတွေရဲ့လူမှုဘဝတွေကိုရက်ခတ်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမရဟောင်းဦးသိန်းစင်လက်ထက်မှာစီမံကိန်းကိုဆိုင်းငံ့ထားတာဖြစ်ပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD အစိုးရစီလက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရက်ဆိုင်ထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေတယ်လို့တရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထက်ဖွင့်နိုင်ရေးမချရရင်ချေတီဖိအားပေးတိုက်တွန်းမှုတွေလည်းရှိနေတာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲတွေတလားအတွင်းလှုပ်ဖို့ရှိရမှာယာရုကဖြုတ်ချခံရတဲ့သမ္မတဟောင်ပတ်ကွန်ဟေရဲ့အစင်လာထိန်းတဲ့ပါတီအားနေသွားပြီးမြောက်ကိုရီးယားနဲ့ပြည်လျောင်ထိတွေ့ဆက်ဆံလို့တဲ့ Liberal Party နှစ်ခုအားကောင်းလာနေပါတယ်။မေလ9ရက်နေ့သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတဟောင်ပတ်ရဲ့ Senior Party နှစ်ဖွဲ့ကွဲသွားပြီးအထက်ခံပါတီနှစ်ခုဖြစ်တဲ့ Democratic Party နဲ့ပြည်သူ့ပါတီကသမ္မတလောင်းတွေကစစ်တမ်းကောက်ယူမှုတွေမှာအသာစီရနေကမြောက်ကိုရီးယားပေါ်အမေရိကန်မူဝါဒနဲ့အလှမ်းခွာပြီးစီးရုံးမှုတွေလုပ်နေပါတယ်။သမရဟောင်းပတ်ရဲ့လက်စားမှုနဲ့ဆဆွဲချက်အပြင်သူမရဲ့မြောက်ကိုရီးယားပေါ်ပြင်းထန်တဲ့မူဝါဒတွေကြောင့်မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေပိုလှုပ်လာပြီးကိုရီးယားကျွန်းဆွယ်ပြဿနာပိုတင်းမာလာတယ်လို့တုံ့တက်မှုတွေဝေဖန်မှုတွေဖြစ်နေချိန်မှာအခုလိုရွေးကောက်ပွဲတွေဖြစ်လာဖို့ရှိနေတာပါသမရလောင်းတွေပေါ်စစ်တမ်းကောက်ရာမှာထောက်ခံမဲ့41ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတဲ့ဒီမိုကရက်ပါတီခေါင်းဆောင်နဲ့အသက်42နှစ်အရွယ်လူခွင့်ရှင်နဲ့မွန်ဂျေအင်းကသမရဟောင်းပတ်ရဲ့မြောက်ကိုရီးယားပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့မှုတစ်ခုလည်းတုံ့နဲ့မူဝါဒကြာဆုံးသွားပြီးဒါကြောင့်နှလန်းသွားအနေနဲ့ဖိအားပေးတာဖြင့်တက္ကိ2000ခုနှစ်တည်းတုန်းကလိုတုံးခဲ့တဲ့ Sunshine Policy ကိုနှစ်နိုင်ငံတိုက်ရိုက်တွေ့ဆုံဆွေးနွေးပြီးရင်းနှီးမြှုပ်နှံမှုနဲ့အကူအညီပေးမှုတွေအကန့်အသတ်နဲ့ပြန်လည်ဖို့လိုနေပြီလို့ထုတ်ပြောလိုက်ပါတယ်။သမ္မတလောက်မွန်အနေနဲ့ American နဲ့အားကောင်းတဲ့မာမီဖြစ်မှုကိုထောက်ခံလာခဲ့ပေမဲ့ American တင်းနဲ့တဘောမတူတာတွေကိုပြန်ပြောသင့်တယ်လို့လည်းထုတ်ပြောနေကတောင်ကိုရီးယားမှာ American Missile တုံးတံပြန်လက်နက်တွေကိုအခုမတက်စင်မဲ့ရွေးကောက်ပွဲပြီးမှဆက်လုပ်တင်တယ်လို့ဝေဖန်ထားပါတယ်။စတမ်းမဲ34ရာခိုင်နှုန်းနဲ့ဒုတိယနေရာပြေးနေတဲ့အလဲလက်ပူကြတဲ့ပြည်သူ့ပါတီကအန်ချောဆူးကလည်းမြောက်ကိုရီးယားပြည်ထောင်စုမှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာနဲ့ညှိနှိုင်းမှုတွေကိုထောက်ခံပေးမဲ့ကိုရီးယားနှစ်နိုင်ငံချင်းဆွေးနွေးပွဲတွေလည်းပြန်လည်တင်တယ်လို့ဆိုနေပါတယ်ခင်ဗျ
အာဖဂန်သမ္မတအရှ်ဖက်ကာနီရဲ့တမိုင်းဝင်နေချာအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်စီဝိုင်းပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအာရုံစိုက်ဖို့ရှိနေပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ပြင်အာဖဂန်နိုင်ငံမှာဆေးရုံရည်တည်ုံနဲ့အစ္စလမ်စင်တာဆောက်လုပ်ဖို့လည်းအင်ဒိုနီးရှားသမ္မတကကတိပြုထားတာပ
ါ။
ကောင်းလေဦးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြစ်ဆုံဆယ်စီမံကိန်းအပေါ်တရုတ်မြန်မာဆက်ဆံရေးသုံးသက်စောင့်ကြည့်သူတွေရဲ့သုံးသက်ချက်တွေကိုတင်ဆက်ပေးကြပါမယ်။အငင်းပေါ်ပဲဖြစ်နေပြီးတော့အကန့်ကွက်တာတွေနဲ့ရင်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်ဆုံဆယ်စီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းမယ်ဆိုရင်အပြန်အလှန်အနေနဲ့ရင်းနဲ့စိတ်ကဲနဲ့စီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ကြည့်ရှိတယ်လို့တရုတ်မြန်မာဆက်ဆံရေးလှူလာစောင့်ကြည့်သူတွေကသုံးသက်ကြပါတယ်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာမြစ်ဆုံဆယ်စီမံကိန်းကိစ္စဆွေးနွေးပဲရှိပြီးတော့ဖျက်သိမ်းပစ်ဖို့တရုတ်ဘက်ကပြောထားတဲ့အကြောင်းသတင်းတွေထွက်နေချိန်မှာအခုလိုသုံးသက်ကြတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ဆက်ထားပါတယ်။
တရုတ်နိုင်ငံတမရရှိချင်းပြင်းရဲ့ဖိတ်ကြားချက်အရတွားရောက်တဲ့တမရဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးပမာဆုံးအကျင့်ခီးစဉ်ကိုဒီကနေ့စတင်တာဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံရေကာတာစီမံကိန်းကိုနှစ်နိုင်ငံအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့မှန်မှန်ကန်ကန်ဖြေရှင်းမှာဖြစ်တယ်လို့ဒီခီးစဉ်မစတင်မီမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒီပေါ်မှာမြေဆုံစီမံကိန်းကိုဖျက်သိမ်းဖွယ်ရှိကြောင်းတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
။ဒီကိစ္စကကိုယ်ကဒီလိုလုပ်တင်လဲဆိုတိုက်တွန်းနေတာကြားပြီလေ။ဆိုတော့ဒီဘက်ကလုံးဝမစားပြုတ်ပြီးဘက်ကပဲသူကတစ်ဖက်သက်ပေါ့လေ။ Unilaterally ပေါ့။သူနေနဲ့နောက်ဆုံးပေးပုံပုံစံမျိုးကိုပေါ်နေတယ်လေ။အဲဆိုတော့ဖက်ရှားပေးလိုက်ပြီဖြစ်သွားတာပေါ့ဒီစားဟိ။ဒီအကြောင်းတော့ခက်ခဲအများကြီးတွေ့နေရတယ်နိုင်ငံရဲ့ဆက်ဆံရေးကတုံ့ဆိုင်နေတယ်လေတုံ့ဆိုင်နေတော့ပြန်ပြီးတော့ဒါစဖို့ကလည်းခက်ခဲအများကြီးရှိတယ်ဆိုတော့ကျုပ်ပြည်ကသူ့နယ်ဒီဥစ္စာကိုသူကရပ်ဆိုင်ပြီးတော့တခြားဒီရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပေါ့လေအပြည်စားစောက်လို့လုပ်ငန်းတွေကိုသူ့နယ်နဲ့ကတော့ထပ်ပြီးကန့်ထားလိုက်မယ်လို့တော့အခုထင်ရတယ်နော
်ဒီလိုတောင်းဆိုလာနိုင်ပွဲရှိတာတွေကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ
်ဟိုကြားနေတာကတော့ကျုပ်ပြည်ကစိတ်ကမ်းတစ်ခုနောက်တစ်ခုဆိုကြည့်နေတယ်ကျန်တဲ့စကံပေါ့လေသူစီကကြားတာကအဲကြောက်ပြရတော့အမြဲတမ်းကောင်းပါလေ infrastructure ရပေါ့လေကောင်းပါဒါပေမဲ့တခိုင်းပြည်နယ်ဟာတဲ့မတည်ငြိမ်ဘူးတဲ့ဟိုဒီတောင်ဝင်းနဲ့ပြည်နယ်ကိုတော့ပို့လို့ရတာပေါ့ဒါပေမဲ့အဲ့ညမှာသွားပြီးတော့ unique နာမည်ကုမ္ပဏီကအမြဲတမ်းနဲနေတယ်ဆိုတော့သူတို့နေကဒီကြောက်ဖြူကိုဒီတိုင်းပဲထားနိုင်အောင်ဒါပေမဲ့ဒီတဲ့ပို့တော့အလုပ်ဖြစ်ပြီးတော့အကျိုးရှိမယ်သူစကံတစ်ခုကြည့်နေတယ်ဟုတ်လားနော်နောက်တစ်ခုကဒီစီးပွားရေးစင်ကြံကြီးပေါ့လေနော်ဟုတ်တယ် BCM ကိုခေါ်တယ် BCM ဆိုတာဘင်္ဂလားဒေ့ရှ်ရဲ့တရုတ်ကဲအိန္ဒိယနဲ့မြန်မာလေးနိုင်ငံပေါ့အားရကိုလည်းတရုတ်ကသူကလွတ်ဖို့သူဆန်းကျင်နေပြီ
ဒေါက်တာခင်စောဝင်းဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရနှစ်ကြိမ်တွားရောက်ခဲ့ပြီးမြစ်ဆုံရေးပါဝင်တရုတ်မြန်မာဆက်ဆံရေးရဲ့အနာဂတ်ကိုဆွေးနွေးပြောဆိုခဲ့သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့မြစ်ဆုံစီမံကိန်းအစအခြားအသေးစားရေအားလျှပ်စစ်စီမံကိန်းတခုတည်ဆောက်ရေးကိုဆွေးနွေးတာတွေရှိခဲ့ပူးကြောင်းနဲ့ဒီလိုစီမံကိန်းတွေတည်ဆောက်မယ်ဆိုရင်လူထုကိုအူဆုံးချပြတဲ့သလိုတရုတ်မြန်မာနယ်စပ်ဒေသကလက်နက်ကင်ပြိပခါတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးကမောင်စွေကတော့မြစ်ဆုံရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လေးထားဆောင်ရွက်ဖို့လိုတယ်လို့နိုင်ငံအကျိုးစီးပွားအတွက်လည်းချင်းချင်းဆောင်ရွက်ဖို့လိုအပ်ကြောင်းသုံးသပ်ပါတယ
်။ဒီတရုတ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ကိုတို့ကသတိနည်းနည်းထားပြီးတော့ပြောရတဲ့အပိုင်းတွေရှိတယ်။ဘာလို့တရုတ်နိုင်ငံနဲ့ဒီအမေရိကန်နိုင်ငံနဲ့ကပဲဘူလောဆယ်မှာတင်းချင်းနေဖြစ်နေတယ်လေ။အဲ့ဒီတော့ကိုယ်နိုင်ငံနဲ့နိုင်ငံတကာနဲ့ဟိုတင့်တင့်ပြတ်တော့အောင်ပေါင်းရမယ်အနေထားနိုင်ငံရဲ့ဇက်ခုံပေါ်ကိုတက်လာတာမကြသေးတဲ့အခါကျတော့ရှင်တန်မန်ကြီးကဒီဘာကောမလဲကျင်းလာပြက်စရာကြီးကိုတော့သူကသူ့တိကျချောင်ချဖို့လိုတာပေါ့ဒါတောင်မင်းလဲနိုင်ငံကျူးစီးပွားနဲ့ပတ်သက်လို့ရှိရင်မြန်မာကျူးစီးပွားနဲ့ပတ်သက်ရင်တော့ဟိုချင်းချင်းချင်းချင်းဟိုပြောရမယ်ဟာပြောဖို့လိုပါလိမ့
်မြစ်ဆုံစီမံကိန်းကိုဆက်လက်ပြီးတည်ဆောက်မယ်မဆောက်ဘူးဆိုတာကိုတော့ကောင်းကျိုးဆိုးပြစ်တွေကိုနိုင်ငံတကာပညာရှင်တွေရဲ့လေ့လာသုံးသပ်ချက်ရယူပြီးမှဆုံးဖြတ်တင်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာဆောင်ရွက်မဲ့ရေအားလျှပ်စစ်စီမံကိန်းတွေကိုဆက်လက်ဆောင်ရွက်တင်မတင်တဲ့ပတ်သက်ပြီး AARI မြစ်ဆုံမြစ်ညာမြေဝန်းရေအားလျှပ်စစ်စီမံကိန်းများလေ့လာစီစဉ်သုံးသပ်ရေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာသမ္မတဦးထင်ကျော်ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကစီမံကိန်းတွေကိုအမျိုးသားအကျိုးစီးပွားတိုးတက်ရေးကိုအခြေခံပြီးနိုင်ငံတော်နဲ့ပြည်ပရင်းနှီးမြှုပ်နှံသူတို့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့နည်းလမ်းတွေရရှိစေမဲ့အချက်တွေကိုလေ့လာသုံးသပ်အကြံပြုဖို့ကိုလည်းညွှန်ကြားခဲ့ပါတယ်ခင်ဗျာ
ကုမ္ပဏီသတင်းပေးပို့ထားတာပါ။ထိုင်းနိုင်ငံအခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာအလုံးလုံးခွင့်ပန်းရောင်ကတ်ကိုင်းဆောင်ထားတဲ့ရွှေပြောင်းမြန်မာအလုပ်သမား9သိန်းကိုဘယ်သူဘဝဖြစ်တယ်ဆိုတာကိုပြတဲ့ CI ကတ်ကိုမတ်လ3ရက်နေ့ကစပြီးတော့ထုတ်ပေးနေပါပြီ။ဒါမဲ့အခုချိန်ထိတော့အစိုးရတတ်မှတ်ထားတဲ့နှုံးထားမဟုတ်ဘဲနဲ့ပွဲစားတွေကိုငွေအများပြားပေးပြီးတော့လုံးလျရတဲ့အတွက်အခက်အခဲတွေကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင် viewing မှာပဲသတင်းတော့မေးမကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမဟာဆိုင်ဒေသပါဝင်မြန်မာလူသမားအများစုရှိရာစင်တာ6ခုမှထုတ်ပေးနေရမှာအလုပ်သမားတွေခီးသွားလာရေးအတွက်ဘယ်လောက်ထိအသုံးဝင်အရေးကြီးတယ်လဲဆိုတာကိုတော့မဟာဆိုင်စင်တာကတာဝန်ခံတဦးဖြစ်တဲ့ဦးအမောင်သိန်းက BOA ကိုပြောပါတယ်
ဒီအတိုင်းဆက်ကြည့်ရတဲ့ခရီးတွေကပြန်ပြန်ပါပြီတရားဝင်လေရင်းနဲ့တော်လည်းကောင်းနေဆက်တော်လည်းကောင်းဆိုင်တဲ့နိုင်ငံလုံးမှာကျတဲ့နေရာလဲတော်လာပိုင်နေတယ်ခင်ဗျ DCM ဘက်ကကျွန်တော်တို့အရင်ခရီးရောင်စာအုပ်ပုံစံတစ်ခုနည်းနည်းလေးပို့တာတယ်ဒီတွင်နိုင်ငံသားဖြစ်ကြောင်းထောက်ခံချက်ထုတ်ပေးထားတဲ့ passport တစ်ပြည်ရဲ့အမျိုးတစ်မျိုးတစ်မျိုးပေါ့ခင
်ဗျ CN ကရဲ့တန်ဖိုးကဘတ်ငွေ300သာချက်ခံရမှာဖြစ်ပြီးထိုင်းနိုင်ငံ711လို့နေရာမျိုးတွေကငွေသွင်းကောင်တာတွေမှာပေးသွင်းပြီးလက်ခံစာရွက်နဲ့CN ကတ်ကိုစင်တာ6ခုမှာထုတ်ရမှာပါဒါပေမဲ့အခုတော့ဒီလက်မှတ်လုပ်ဖို့အတွက်တန်းစီတဲ့လက်မှတ်ကအစပွဲစားတွေစီကနေဘတ်ငွေ600လောက်ပေးပြီးဝယ်ယူနေရတယ်ဆိုပြီးအလို့သမားရေးဆောင်ရွက်သူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ဆက်ပါတော့ခယူလို့ခေါ်တဲ့တန်းစီတဲ့နံပါတ်တစ်ခုကိုအနည်းဆုံးနေပြီးတော့အလို့သမားတရားကို600ကနေ700ဝယ်နေရတယ
်ဒီလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုအလို့သမားရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကမြန်မာလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေလာတဲ့အခါမှာတင်ပြခဲ့ပေမဲ့အခုချိန်ထိပွဲစားတွေနဲ့ပဲအလို့သမားတွေကလှုပ်ဆောင်နေရတယ်ဆိုပြီးမြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ပွင့်လင်းညံမှုကြီးလဲဟိုမရှိဘူးခင်ဗျ။ဟိုနိုင်ငံတော်ဘလောက်ပဲကုန်စည်လုံးတက်တောင်လှုပ်ထားပြီးတယ်ပြောပြောဟိုပွဲစားချက်နှစ်ကိုကျွန်တော်ကြော်လွန်ဖြတ်သန်းနိုင်နေဆောင်ရမရှိတဲ့တကြောင်တနင်္ဂနွေလုံးမှာရှိလှုပ်သားတွေကအဖို့အခါတွေများများစွာပေးဆောင်နေရတဲ့ခါစီခံရတဲ့ပြဿနာကြီးတခုတော့လို့တဲ့ဖြစ်ပြီးမှရောက်နေပါတယ်။အခုချိန်ကြီးလုပ်သားတွေကပွဲစားချက်နှစ်ကနေဒီမှာကျွန်တော်ကြော်လွားပြီးကိုယ့်ကိုသွားလို့လုံးလို့ရတဲ့အချိန်မှမရောက်သေးပါဘူးခင်ဗျ။
ပွဲစားတွေဝင်ရောက်ဆက်ဖက်ပြီးအဆမတန်ငွေယူနေရတယ်ရှိနေပေမဲ့ထိုင်းနိုင်ငံဘက်ကအရေးယူဆောင်ရွက်ဖို့စီစဉ်နေတဲ့အကြောင်းနဲ့မြန်မာဘက်ကတော့တားဆီးဖို့အခက်အခဲရှိတယ်ဆိုပြီးမြန်မာတန်ရုပ်အလုပ်သမားတန်အရာရှိဦးမိုးအောင်ခိုင်ကဆိုပါတယ်
။သူကအဲ့လိုဖြစ်နေတယ်ဆိုတာသူတို့ထိုင်းနိုင်ငံကတော့သူတို့ပြောရင်းကိုရှိထိုင်းနိုင်ငံကတော့သူတို့ကတော့တော့သူအရေးကိုသူတို့လုပ်နေတယ်သူတို့လည်း
ဟုတ်ကဲ့
ငမောကျွန်ဆွေးနွေးထားတာပေါ့နော်အ
ဲအခုပွဲစားတွေကကြတော့ဗမာတွေလားထိုင်းတွေလား
ဗမာတွေ
ဟုတ်ကဲ
့ဗမာထိုင်းရောပေါ့နော်ဖွဲ့လုံးပြည
်ဗမာဘက်ကရောဘယ်လိုလုပ်မလဲတော့
ကျွန်တော်တို့ကတော်တော်လုပ်နေရပါလေဆက်နေတော့နေကတော့တိုင်းနိုင်ငံဥပဒေတိုင်းနဲ့ပြောတာဟောပြရမှာပေါ့ကျွန်တော်တို့တော်ပြီးတော့ဒါနဲ့အရေးကြီးတယ်ဆိုတော့ကျွန်တော်တို့ပြောတာ
နေရပြင်ခြင်းနဲ့မြန်မာတွေဟာမိသူမိဝါဖြစ်ကြောင်းတပ်တွေကစာအုပ်ဖြစ်တဲ့ CI စာအုပ်ကိုအဖမ်းဆီးတွေမကြုံရလေအောင်လုပ်ဆောင်နေကြပေမဲ့အထောက်အထားမပြည့်စုံလို့ဆိုပြီးနေရပြင်မြန်မာတချို့ဟာဖမ်းဆီးခံရဆဲဖြစ်ပါတယ်။အခုချိန်ထိအလုသမားတွေကြားထဲမှာပွဲစားတွေနဲ့လုပ်နေရတဲ့အခြေအနေတွေရှိနေကြပြီး CI စာအုပ်ရဖို့အတွက်ကအခကျင်းငွေကလည်းဘတ်ငွေ3000ကနေ6000လောက်ထိကုန်ကျခံရတယ်လို့လည်းအလုသမားတွေကပြောဆိုနေကြပါတယ်ရှင်။
မင်းမှာသတင်းပေးပို့ထားတာပါတော်တာရှင်များရှင်ခုခါမှာတော့စနေနေ့ညတိုင်းလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါနာမည်စာသာပရိနေဧပြီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာကြံကြရောက်ပြီဖြစ်ပါတယ်ရုပ်ပိရတီရှော့ချတာမန္တဆောက်လုပ်မှုတွေကန့်တတာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်တန်းကြပါမလဲနိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလားဒီကြောင့်အခုလာမယ့်စနေညတိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932312554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
တော်တော်ရှင်နေနေနဲ့စနေနေ9:00ကိုနိုင်စီစဉ်မတိုင်ခင်ချိန်မီဆက်တွေ့ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြီးကြဖြစ်ပါတယ်။ခုတစ်ခါမှာတော့ဆီးရီးယားကဒါရုတိုက်ခိုက်မှုအပေါ်အမေရိကန်ကတုံ့ပြန်ပြောဆိုကြတဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။ မေကတမရာအင်ပြူရောကမတိမငင်ဖြစ်နေတဲ့စီးရီးယားနိုင်ငံအပေါ်စီးရီးယားရေးယူနိုင်ပွဲရှိတယ်လို့ဒီတစ်ပတ်ထဲမှာအရေးမွဲပြောခဲ့ပေးမယ်လဲစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုဖယ်ရှားရေးကတော့ဦးစားပေးမယ်လို့ရတဲ့ခုမဟုတ်ဘူးလို့မနေ့ကကြေညာလိုက်ပြန်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာဒါဇင်နဲ့ချီတိဆုံးခဲ့ရတဲ့မတင်ငါပွဲဒါရုလက်နဲ့တိုက်ခိုက်မှုနောက်ပိုင်းသမ္မတထရမ
ကြတဲ့ ကလေးတွေကို အရေးပေါ် စေကူတရေး အဖွဲ့တွေက ကြိုးစား ပန်းစား အတက်လူ ကဲဆဲ နေကြရပါတယ် ဒီပုံရိပ်တွေကြောင့် American သမ္မတ Donald Trump အပါအဝင် တကဘာလုံးက ဝိုင်းဝန်း ပစ်တင် ရှုံချနေကြပါတယ်
I will tell you that attack on children
မနေ့က ကလေးတွေကို တိုက်ခိုက်တာ တွေ့လိုက်ရတော့ ကျွန်တော် တိတ်ကို စိတ်ထိခိုက် ခံစားရပါတယ် တကယ်ကို အကြီးအကျယ် ခံစားရတာပါ
ဒါဟာတကယ်ကိုရက်ဆက်တဲ့လုပ်ရပါပဲဗျာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဂျော်ဒန်ဘီရင်အက်ဒူလာနဲ့တွေ့ဆုံနေတဲ့သမ္မတထရမ့်ကအခုလိုပြောဆိုလိုက်တာပါဒီတိုက်ခိုက်မှုဟာရက်ဆက်လွန်းတဲ့အတွက်သူ့ရဲ့စီးရီးယားနိုင်ငံအပေါ်ချင်းကပ်မှုပုံစံကိုပြန်လည်သုံးသပ်ရတော့မယ်လို့လည်းပြောဆိုလိုက်ပါတယ်
It's very possible. ဘုဒ္ဓရှင်ကျင်းပတဲ့စီးရီးယားကြီးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာတော့အမေရိကန်ရဲ့လေကမ်းပြောင်းသွားပြန်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်မြေတမ်းကိုယ်စားလှယ်တာမတ်ကြီးနီကီဟေးလီကတော့စီးရီးယားတိုက်ခိုက်မှုမှာတေဆုံးခဲ့ရတဲ့ကလေးတွေရဲ့ဓာတ်ပုံကိုဂိုင်းပြီးစီးရီးယားကိုအရေးယူဖို့အမေရိကန်တနိုင်ငံတည်းကပဲတုံ့ပြန်သွားနိုင်ွယ်ရှိတယ်လို့အရေးအမွေပြော ဖော်ရမယ်တာဝန်ကိုဇက်တိုက်ပြက်ကွက်နေမယ်ဆိုရင်ကျမတို့အနေနဲ့ကိုယ်တိုင်အရေးယူဖို့တာဝန်ခံရမယ်အခြေအနေစိုက်မယ်အချိန်ခါလဲရှိနိုင်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေးလီကပြောဆိုသွားတာပါဒါပေမဲ့ရုရှားနိုင်ငံကသူ့ရဲ့မဟာမိတ်စီးရီးယားနိုင်ငံကိုအကာအကွယ်ပေးဖို့ဆုံးဖြတ်ထားပြီးဖြစ်တာကြောင့်မလို့သမ္မတထရမ့်ရဲ့ရွေးချယ်မှုတွေမှာအကန့်အသတ်ရှိကောင်းရှိနိုင်ပါတယ်။စီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ CIA American ထောက်လှမ်းရေးအေဂျင်စီကငိမ့်စားအရာရှိ Sam Wyman ကတော့ဒီလိုခက်မာမာတွေပြောနေုံတစ်ခုတည်းနဲ့တော့အခြေအနေကဘာမှပြောင်းလဲလာမှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။
The equation in Syria has got
ဒီရမှာပြည်ဝကဖြစ်ချင်းမှုတခုခုရရှိမှသာပြောင်းလဲမှုတခုခုဖြေရမှာပါဆိုတော့ကတော့ ISIS တွေထွက်သွားမှဒါမှမဟုတ် Assad ထွက်ပြီးမှဒါမှမဟုတ်သဘုံတွေထွက်ပြီးဒါမှမဟုတ်တော့ Russia တွေမပတ်သက်နဲ့တော့နောက်ဆုံး America မှာထွက်ပြီးစတာတွေလုံနိုင်မှသာအပြောင်းလဲဆိုတဲ့အဖြေကိုရမှာပါခုချိန်မှာတော့တောင်မတင်ရင်မကျအခြေအနေမှာပဲရှိနေတာပ
ါသမ္မတ Donald Trump ကတော့ Syria ရေးသူရဲ့ဆုံးဖြတ်ချက်ကိုသတင်းမီဒီယာတွေကိုပြောမပြတော့ဘူးလို့ဆိုပါရယ်စီးရီးယားကတိုက်ခိုက်မှုကိုသူဘလို့တုံ့ပြန်မှလဲလို့သတင်းမီဒီယာတွေကမနေ့ကမေးမြန်းခဲ့ရမှာတော့စောင့်ကြည့်ကြတာပေါ့ဗျာလို့သာဖြေကြားခဲ့ပါတယ်ရှင
်ထိုခင်ဆိုဝင်တင်ဆက်သွားတာပါ VOA ကနေကြတာပဲနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့တော်တာရှင်တွေအတွက်တကြံအကျိုးတေးလက်ဆောင်နေနဲ့ရန်အောင်တီဆိုထားတဲ့တကြံမိုးတေးတခြင်းကိုထုတ်လွှင့်ပေးပါမယ်ရှင
်ကျိုးကျိုးရှင်ရှင်ဒီမှာကြာရဲ့ပွဲမှာဘူးဘီဘီနဲ့ရောက်လာပြီးတန်းလေးတွေပြုံးလို့ရတယ်မိုးကြီးရေသူ့ရဲ့ဖြင်းပက်ပေးပါအောင
ကျွန်တော်လည်းဗီအိုရဲ့တကြံကြိုတေးလက်စာကိုကြိုင်းနေတက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ဗီအိုကနေမကြခင်မှာတင်ဆက်မယ့်ညဘက်9နာရီစနေနေ့အထိမြန်မာဘာသာစီစဉ်မှာတော့အပတ်စဉ်ကျမကြီးကနာဦးအောင်ခင်မြန်မာရေးတုံးသက်ချနဲ့တိုင်းရင်းသတင်းလာဆက်ရီကိုနားဆင်ကြဖို့ရှိပါတယ်ခုထာမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျော်ကိုကြိုးအောင်လည်းဦးကကျင်းကပြပါမယ်ရှင် စီးရီးယားနိုင်ငံမှာအားဆွေးရောက်ဖွဲ့ကလူပေါင်း33ယောက်ကိုဒီသတင်းပတ်ထဲမှာပဲကွပ်မျက်လိုက်ကြောင်းလူခွင့်လူရှာမှုဖွဲ့ကပြောဆိုလိုက်ပါတယ်ဒီနေ့ထဲမှာပထမဆုံးဖြစ်တဲ့ဆုလိုက်ပြုံးလိုက်တပြတ်မှုတွေကိုတော့ဗိုလ်ထုနေကအက်ဒနာမြို့မှာကမ္ဘာ့ကျန်းမာရေးအဖွဲ့
အမေရိကန်သမ္မတအင်ပီရိုရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုမြို့သားလူညီကောင်စီကနေဖိအားရှားလိုက်ပြီးမြို့သားထောင်လိုင်းညွှန်ကြားရေးမှုနဲ့ပူးတွဲစီယူစီချုပ်များအုပ်ထုတ်ကိုလည်းမြို့သားလူညီကောင်စီရဲ့ကော်မတီမှာပြန်လည်တာဝန်ပေးလိုက်ပါတယ်အပြောင်းလဲတွေကိုတော့အမေရိကန်သမ္မတကမြို့သားလူညီဆိုင်ရာပြန်နှံ့ဖြစ်တဲ့မနေ့ကပဲတည်ယုံထုတ်ပြန်လိုက်တာပါ တရုတ်နိုင်ငံကိုချောက်ချန်နိုင်ငံတော်ခီးစဉ်ဖြစ်သမ္မတဦးတင်ကျော်ဒီကနေ့ပဲမြန်မာနိုင်ငံကထွက်ခွာသွားပြီးခီးစဉ်အတွင်းမှာတော့အခြေတင်ဖြစ်စရာတွေကြုံရတဲ့မြစ်စုံရေးကတာစီမံခန့်ကိစ္စကိုဆွေးနွေးလိုက်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီကနေ့မနက်ပိုင်းနေပြည်တော်နဲ့တရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်ဖွဲ့ဦးတော်နိုင်ငံတော်တိုင်ပင်
စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Jason တွေ့ဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တန်ညပိုင်းညမာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24-25.50တိတူကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျွန်မရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.